င်္ဂလာညနေခင်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဧပြီလ26ရက်တောက်ကြနေညနေခင်းမြန်မာဘာသာစီစဉ်နေကိုညနေ6နာရီခွဲကနေ9နာရီအထိဒိုင်းနိုမီတာ16.25ရုပ်ကနေဓာတ်ရိုက်ထုတ်လင်းပေးနေပါခင်ဗျာဒီညနေစီစဉ်မှုကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်းပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အင်အားဖြင့်ဆိုင်ကလုန်းမုန်တိုင်းကန့်သက်တာမနေ့နောက်ပိုင်းမှာပဲမိုးစံပင်နိုင်ငံမြောက်ပိုင်းဝင်ရောက်တိုက်ခတ်သွားပါတယ်မြန်မာနိုင်ငံအနှက်ငါးထောင်နီးမှာဖမ်းဆီးခံထားရတဲ့အကျဉ်းသား9000နီးပါးပြန်လွတ်ပြေးဖို့သမ္မတဦးမြင့်ကဒီနေ့ပဲအမိန့်ထုတ်ပြန်ပါတယ်ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမြတ်မွန်နဲ့အတူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့နိုင်ငံတော်ကအကျဉ်းသား9ခုကနေအကျဉ်းသား6000ကျော်ကိုသမ္မတအမိန့်နဲ့ဒီနေ့မှာလွှင့်ရင်းချမ်းသာခွင့်ပေးလိုက်ပြီဖြစ်ပါတယ်
ဒီနေ့တိုင်းခုနှစ်ခုကအဖွဲ့ရယ်။အဲဒီအဖွဲ့ရယ်ပြန်စီစဉ်ပြီးတော့6000ကျော်လေးရရှိဒီနေ့ပြန်လို့နောက်တစ်ထုတ်လည်းကျွန်တော်တို့အောက်ပိုင်းမှာရှိတဲ့ရဲဆောင်တွေနဲ့
နိုင်ငံတော်သမားယုံပြောခွင့်ရဦးစော်ထေးပြောသွားတာဖြစ်ပါတယ်။ဒီကြောင့်ပြည်စုံကိုမကြခင်မှာနားဆင်ရမှာပါ။ဒါပြင်ကချင်စစ်ဘေးရှောင်တွေနေရပြန်နိုင်ဖို့အတွက်ကချင်လူသားချင်းစာနာမှုကော်မတီနဲ့မြို့သားပြန်လည်ပြင်ပြရဲ့အရေးနဲ့ငြိမ်းချမ်းရေးကော်မတီတို့တွေ့ဆုံခဲ့တဲ့အကြောင်းတခါအမေရိကန်ဒုသမဟောင်းဂျိုးဘိုင်ဒန်လာမယ့်2020သမရွေးကောက်ပွဲဝင်မယ်ဆိုတဲ့အပေါ်သဘောထားအမြင်တွေကိုနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့မတိုင်ခင်အခုတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မွန်တို့ကကြီးညာပေးมาဖြစ်ပါတယ်ဗျာ
ဆိုင်ကလုန်းမုန်တိုင်းကနေတာမနေ့နောက်ပိုင်းမှာပဲမိုဇမ်ဘစ်နိုင်ငံမြောက်ပိုင်းကိုဝင်ရောက်တိုက်ခတ်သွားပါတယ်မုန်တိုင်းတန်တင့်မယ်လို့ခန့်မှန်းထားတဲ့ဒေသကလူပေါင်း3000လောက်ကိုဘေးလွတ်ရာပြောင်းရွှေ့ပေးခဲ့ရတဲ့အကြောင်းလဲအယူအော်ခေစရေးတာဝန်ရှိသူတွေကပြောပါတယ်အများပြင်းဆိုင်ကလုန်းဤတိုင်းဝင်ရောက်ပြီးတရင်ပတ်နိုင်ငံအကျံမှာပဲနောက်ထပ်ဆိုင်ကလုန်းနဲ့ကြုံခဲ့ရတာပါဆိုင်ကလုန်းဤတိုင်းကိုတော့ကမ္ဘာတောင်ပိုင်းချမ်းမှာအတိအပြောက်အများဆုံးမုန်တိုင်းတစ်ခုဖြစ်နေလဲကုလသမဂ္ဂကပြောဆိုထားပါတယ်အများပြင်းဆိုင်ကလုန်းမုန်တိုင်းနေဝင်ရောက်လို့မရှိတဲ့ဒေသကိုတက်ခိုက်နိုင်မယ်လို့မျှော်လင့်ထားတဲ့ကနက်ဆိုင်ကလုန်းကပိုပြီးတော့အများပြင်းနိုင်တဲ့အကြောင်းလဲတာဝန်ရှိသူတွေကသတိပေးနေတာပါမိုဇမ်ဘစ်နိုင်ငံမှာမုန်တိုင်းရာသီတစ်ခုအတွင်းအများပြင်းဆိုင်ကလုန်းမုန်တိုင်းတစ်ခုစတဲ့ခံရတာဒီချိန်ဟာပထမဆုံးဖြစ်တယ်လို့လည်းကုသမဂ္ဂကပြောပါတယ်မိုဇမ်ဘစ်နိုင်ငံကိုမြောက်ခင်ကနက်ဆိုင်ကလုန်းဖြတ်သန်းခဲ့တဲ့ကွန်မိုရိုစ်ကျွန်းနိုင်ငံမှာတော့လူသုံးသေဆုံးခဲ့ပါတယ်
အသေးခံဘုံခွဲမှုတွေကြောင့်လူပေါင်းရာနဲ့ချီသေဆုံးခဲ့ရတဲ့တရုတ်လင်္ကာနိုင်ငံမှာအစ္စလမ်ဘာသာဝင်တွေတောက်ချတဲ့ဝိပုပွဲအတွက်နိုင်ငံတော်ဝန်ဗလီတွေနားမှာလုံခြုံရေးထောင်နဲ့ချီချထားပါဗျ။မွတ်စလင်အစွန်းရောက်တွေရဲ့တိုက်ခိုက်မှုတွေကိုလက်တော့ပြန်မှာဆိုရင်တဲ့အတွက်ဒီကနေ့တောက်ချတဲ့ဝိပုပွဲကိုမတက်ကြသူမွတ်စလင်တော်တော်များများလည်းရှိပါတယ်။နိုင်ငံတော်ဝန်မွတ်စလင်တွေသာမကဗုဒ္ဓဘာသာဝင်တွေ၊ခရစ်ယာန်တွေနဲ့ဟိန္ဒူဘာသာဝင်တွေအားလုံးလုံခြုံရေးဆိုရင်နေကြတယ်လို့ဗလီတက်လာသူတယောက်ကပြောပါတယ်။နောက်ထပ်တိုက်ခိုက်မှုတွေဖြစ်လာနိုင်တယ်လို့တရုတ်လင်္ကာအာဏာပိုင်တွေကပြောကြားထားတာကြောင့်ဘာသာရေးအဆောက်အဦတွေကိုဧပြီလ26ဒီကနေ့ကနေပြီးတော့ဧပြီလ28ရက်တနင်္ဂနွေနေ့အထိရှောင်ကြဖို့အမေရိကန်တပ်ရုံးကလည်းအကြံပြုထားပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကတိုက်ခိုက်မှုတွေကိုအဓိကကြိုးကင်သူအဖြစ်မတင်ကြတဲ့အစွန်းရောက်ဒီမွတ်စလင်တရားဟောဆရာဇာရန်ဟာရှင်းမှာရှန်ဂရီလာဟိုတယ်တိုက်ခိုက်မှုအတွင်းမှာတေဆုံးသွားတယ်လို့တမရမိုက်ထရီပါလာစရိစာနာကပြောကြားခဲ့ပါတယ်တိုက်ခိုက်မှုတွေနဲ့ဆက်နွယ်ပြီးလွတ်မြောက်နေသူ80ကိုလည်းတရုတ်လင်ကလုံခြုံရေးတွေလိုက်လံရှာဖွေနေပါတယ်ခရီးယန်ဘာသာဝင်တွေရဲ့အစ္စတာတနင်္ဂနွေဘာသာရေးပွဲတော်နေ့တုန်းကကိုလံဘိုမြို့တော်ကခရီးယန်ဖျားเจ้าနေနဲ့ဟိုတယ်တွေကိုဘုံးခွဲတိုက်ခိုက်ခဲ့မှုဟာသူတို့ရဲ့လက်ချက်လို့ IS စစ်သေးကြအဖွဲ့ကပြောကြားထားပါတယ်တိုက်ခိုက်မှုတွေအတွင်းမှာလူပေါင်း250ထက်မနည်းသေဆုံးခဲ့ပါတယ်အစောပိုင်းကတော့သေဆုံးသူအရေအတွက်ကို350ကျော်လို့ပြောထားပေမဲ့ကြာသာရင်းနေ့တုန်းကတော့သေဆုံးသူစရင်းကို250ထက်မနည်းလို့တာဝန်ရှိသူတွေကပြင်ဆင်ထုတ်ပြန်ပါတယ်အလောင်းတချို့ကိုနှစ်ခါပြန်ရေတွက်ခဲ့မိတာကြောင့်လို့ဒီရီလင်ကအစိုးရကပြောပါတယ်ရှင်
2019ခုနှစ်တုန်းကမြောက်ကိုရီးယားမှာဖမ်းဆီးခံခဲ့ရပြီးတနစ်ကျော်ကြာထိန်းသိမ်းခံခဲ့ရတဲ့ကောလိပ်ကျောင်းသားအော်တိုဝမ်ဘီယာကိုစိတ်ကူးစရာဈေးဖြင့်မြောက်ကိုရီးယားကအမေရိကန်ကိုဒေါ်လာ2,000တောင်းခံခဲ့တဲ့အကြောင်း Washington Post သတင်းစာကဖော်ပြလိုက်ပါတယ်။တရီးလေမင်းမျိုးနေချင်းအမေရိကန်ကိုပြန်ပို့ပေးဖို့စီစဉ်မှာလွှတ်ပြောင်းလက်ခံမှုအဓိကတာဝန်ယူခဲ့ရတဲ့အမေရိကန်ရရှိကစိတ်ကူးစရာဈေးဒေါ်လာ2,000ပေးဖို့တမန်တော်နဲ့ထွန်းညင်ချကြရလက်မှတ်ထိုးသဘောတူကြဖြစ်တယ်လို့လည်းနှိစက်သူကိုကပြီးတရင်ကဖော်ပြထားတာပါ။နောက်ပိုင်းအမေရိကန်မှာတည်ဆုံသွားတဲ့ဝမ်ဘီယာအတွက်ကျန်းမာရေးဆောက်ရှောက်မှုကုန်ကျစရိတ်ကိုအမေရိကန်ဗန်နိုင်းဝန်ကြီးဌာနထံတောင်းခံခဲ့တယ်လို့လည်းဆိုပေမဲ့အမေရိကန်ဆွေရကပေးမပေးဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။အင်ပြီးတော့ပြောခွင့်ရဆာရာဆန်ဒါစ်ကတော့ပြန်ပြီးဆွေဖမ်းဆီးခံရသူတွေလွတ်မြောက်ရေးစိတ်ဆက်ညှိနှိုင်းမှုတွေနဲ့ပတ်သက်လို့မှတ်ချက်ပေးပြောဆိုလို့မရှိရကြောင်းနဲ့ဒီထွက်လည်းအောင်မြင်မှုရတာဖြစ်တယ်ဆိုပြီး Twitter လူမှုကွန်ရက်ကနေတုံ့ပြန်ထားပါတယ်။မြောက်ကိုရီးယားမှာဖမ်းဆီးခံထားသူတွေလွတ်မြောက်ရေးအတွက်အစိုးရကဘာမှပေးကြတာမရှိဘူးလို့ပြီးခဲ့တဲ့စက်တင်ဘာက30ရက်နေ့ထိသမ္မတထရန့်ကယုံကြည်ထားတဲ့အကြောင်းနဲ့ Washington Post သတင်းစာကရေးသားခဲ့တာပါ။ဝမ်ဘီယာကတော့မြောက်ကိုရီးယားကဟိုတယ်တစ်ခုမှာနှစ်ဖူးစည်းစာတမ်းတစ်ခုကိုခိုးယူမှုနဲ့2016ဇန်နဝါရီလထဲမှာဖမ်းဆီးခဲ့တာဖြစ်ပါတယ်။ဖမ်းဆီးခံရတဲ့အချိန်မှာ အသက်22နှစ်သာရှိသေးတဲ့ဝမ်ဘီယာနောက်ပိုင်းတရားရုံးတစ်ခုမှာရုံးထုတ်ရမှာတော့ဝမ်နဲ့ပန်းနဲ့တောင်းပန်တဲ့ဗီဒီယိုတစ်ခုထွက်ပေါ်လာရတာကအင်တာနက်လူမှုကွန်ရက်တွေမှာပါအကြီးအကျယ်ပြန့်နှံ့နေတာပါ2016မလမှာတော့သူ့ကိုအဖြစ်ရှိကြောင်ဆုံးဖြတ်ပြီးမြောက်ကိုရီးယားမှာပဲအလုတ်ချမ်းနဲ့1015နှစ်ကြာခံမှုစီရင်ချက်ချခံခဲ့ရတာဖြစ်ပါတယ
်မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အန်ဟာရုရှားနိုင်ငံဗလာဒီဗော့စတော့ခ်မြို့မှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံခဲ့ပြီးတဲ့နောက်ဒီကနေ့ခီးစဉ်ကိုအဆုံးသတ်ပြီးမြောက်ကိုရီးယားကိုပြန်သွားပါပြီ။မပြန်ခဲ့အစောပိုင်းကတော့စစ်တွင်းကြာဆုံးခဲ့သူတွေအတွက်ထိမ့်မှန်နေရာကိုတွားရောက်လွှမ်းသူပန်းခွေချခဲ့ပါတယ်။ကြာသပတေးနေ့ကသမ္မတပူတင်နဲ့ထိပ်သီးဆွေးနွေးပွဲအတွင်းမှာကင်ဂျုံအန်ကအမေရိကန်သမ္မတနဲ့ဒုတိယအကြိမ်ဗီယက်နမ်နိုင်ငံမှာထိပ်သီးတွေ့ဆုံစဉ်ကအမေရိကန်ဘက်ကမြောက်ကိုရီးယားအပေါ်စိတ်ကောင်းစေတနာမထားခဲ့ဘူးလို့ပြောကြားခဲ့ပါတယ်။ကိုရီးယားကျွန်းဆွယ်ငြိမ်းချမ်းလုံခြုံရေးဟာအမေရိကန်ရဲ့သဘောထားအပေါ်မူတည်နေတယ်လို့ကင်ဂျွန်အန်ကပြောခဲ့တဲ့အကြောင်းမြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းမှဖော်ပြထားပါတယ်။ရှင်မတိုးနောက်မဆုတ်ဖြစ်နေတဲ့မြောက်ကိုရီးယားနျူကလ িয়ার လက်နက်ဖြတ်သိမ်းရေးနဲ့မြောက်ကိုရီးယားအပေါ်အမေရိကန်ရဲ့ပိတ်ဆို့တံခါးမှုတွေဖယ်ရှားရေးကိစ္စတွေပြည်လည်အောင်လို့သူကြားဝင်ဆောင်ရွက်ပေးဖို့လိုလားတယ်လို့ရုရှားသမ္မတပူတင်ကပြောကြားခဲ့ပါတယ်။မြောက်ကိုရီးယားအပေါ်အမေရိကန်ကတံခါးအရေးယူမှုတွေဆက်လက်ရှိနေတဲ့ကိစ္စကြောင့်သမ္မတထရမ့်နဲ့ကင်ဂျုံအန်တို့ရဲ့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲမအောင်မမြင်ဖြစ်ခဲ့တာပါ။နျူကလ িয়ার လက်နက်ဖြတ်သိမ်းရေးဆိုင်ရာအမေရိကန်နဲ့ဆွေးနွေးမှုတွေရပ်နေချိန်မှာမြောက်ကိုရီးယားကောင်ဆောင်ကရုရှားနိုင်ငံကိုပထမဆုံးတွားရောက်ပြီးရုရှားသမ္မတနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ
်။ယူအမေရိကန်အသံညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 16683ရလိုက်ဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တင်မြန်မာဝိုင်းစီစဉ်ရဲ့တောက်ကြန်နေညနေခင်းသတင်းတွေကိုဆက်လက်ကြည့်ညံနေပါတယ်။မြန်မာနိုင်ငံအနှံ့အထောင်တွေမှာဖမ်းဆီးခံထားတဲ့အကျဉ်းသား 8,000 နီးပါးကိုပြန်လွှတ်ပေးဖို့သမ္မတဦးဝင်းမြင့်ကဒီနေ့ပဲအမိန့်ထုတ်ပြန်လိုက်ပါတယ်။မြန်မာရေးရနှစ်တကူထိမ့်မှတ်ဖြစ်နေရောစာနာထောက်ထားတဲ့အနေနဲ့ပါအကျဉ်းသား 6,948 ယောက်ကိုစီဘယ်ကန်သတ်မှတ်ချက်တွေမထားပဲပြန်လွှတ်ပေးမယ်လို့လည်းသမ္မတရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားတာပါ။ဒီနေ့လွှတ်မြောက်လာသူတွေထဲမှာတော့ကချင်ပြည်နယ်ကတိုက်ပွဲတွေအတွင်းပိတ်မိနေတဲ့သူတွေအရေးကြိုးပမ်းရင်းဖမ်းဆီးခံခဲ့ကြတဲ့ကချင်တိုင်းနယ်တက်ကြွလျှားစုဦးစောချက်ဦးလွန်ဆောင်တို့ပြင်လက်နက်ကင်ဖွဲ့စည်းနဲ့စစ်တုံးမှုနဲ့ဖမ်းဆီးခံထားတဲ့ဦးစီကောင်တို့လည်းမြစ်ချိနာချင်းထောင်ကပြန်လည်လွှတ်မြောက်လာပါတယ်။သမ္မတရဲ့အမိန့်ချင်ရချက်မှာတော့နောက်ထပ်ကြံနေသေးတဲ့အကျဉ်းသားတွေကလွတ်တင်လွတ်ထိုက်တဲ့သူတွေကိုစနစ်တကျစီစဉ်နေပြီးထပ်မံလွှတ်ပေးဖို့စီစဉ်ထားတယ်လို့လည်းပြောဆိုထားပါ။စန်တီယာနေမှာတော့လည်းအကျဉ်းသား 9,000 ယောက်ကိုသမ္မတအမိန့်နဲ့ပြန်လွှတ်ပေးပေမဲ့ဖမ်းဆီးခံထားတဲ့တက်ကြွလျှားသူတွေနိုင်ငံရေးအကျဉ်းသားတွေပါမလာတဲ့အတွက်စိတ်ပြက်လက်ပြက်ဖြစ်ခဲ့ကြပါတယ်။အကျဉ်းသားတွေပြန်လွှတ်ပေးနေတဲ့အချိန်တည်းမှာပဲသတင်းမီဒီယာသမားတွေတက်ကြွလျှားသူတွေကိုဖမ်းဆီးရေးရမှုတွေတိုးလာနေတဲ့အပေါ်မှာလည်းကုလသမဂ္ဂအပါအဝင်နိုင်ငံတကာတန်ဝန်နဲ့လူ့ခွင့်ရေးအဖွဲ့တွေကစိုးရိမ်နေပါတယ်။နိုင်ငံကလူခွင့်ရေးလှရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကလည်းဒီနေ့ပဲကြီးညာချက်တောင်ထုတ်ပြန်လိုက်ပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုသူတွေသတင်းမီဒီယာတွေပေါ်ဖမ်းဆီးရေးယူနေတဲ့ဥပဒေတွေကိုအမြန်ဆုံးဖျက်သိမ်းဖို့လည်းတိုက်တွန်းထားပါတယ်
။တရုတ်အစိုးရရဲ့ BRI ရဲဝန်းနဲ့ပိုလန်မှာစီမံကိန်းဆိုင်ရာဒုတိယအကြိမ်အပြည့်ပြည့်ဆိုင်ရာညီလာခံအတွက်နိုင်ငံတော်အတိုင်ပင်ခံဒေါင်ဆန်းစုကြည်တရုတ်နိုင်ငံမှာရောက်ရှိနေစဉ်အတွင်းမှာတရုတ်နဲ့မြန်မာနှစ်နိုင်ငံဖွံ့ဖြိုးရေးဆိုင်ရာသဘောတူစာချုပ်တွေကိုတက်ဆိုင်ရာတာဝန်ရှိသူတွေကြားမှာလက်မှတ်ရေးထိုးခဲ့ကြပါတယ်။2019ကနေ2030ခုနှစ်အထိတရုတ်မြန်မာစီးပွားရေးဇင်းကြံပူးပေါင်းဆောင်ရွက်မှုအစီအစဉ်ဆိုင်ရာနားလည်မှုစာကြံလွှာနှစ်နိုင်ငံစီးပွားရေးနဲ့ကုန်သွယ်ရေးပူးပေါင်းဆောင်ရွက်ဖို့အတွက်၅နှစ်ဖွံ့ဖြိုးမှုအစီအစဉ်ရေးဆွဲရေးဆိုင်ရာနားလည်မှုစာကြံလွှာစီးပွားရေးနဲ့နည်းပညာပူးပေါင်းဆောင်ရွက်ရေးဆိုင်ရာသဘောတူစာချုပ်တွေကိုလက်မှတ်ထိုးခဲ့ကြတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်။တရုတ်နိုင်ငံကနေအာရှဥရောပအာဖရိကတိုက်နိုင်ငံတွေကိုဆက်သွယ်ပေးတဲ့ခေတ်သစ်ပိုလန်မှကြီးဖောက်လုပ်နေတာနဲ့ပတ်သက်တဲ့ဒုတိယအကြိမ် BRI အပြည်ပြည်ဆိုင်ရာညီလာခံဖွံ့ဖြိုးမိန့်ခွန်းမှာတော့တရုတ်သမ္မတရှီဂျင်ပင်က BRI စီမံကိန်းတွေကတရုတ်နိုင်ငံတိုးတက်ရေးအတွက်ခွင့်အလန်းတွေဖန်တီးနေတဲ့တစ်ချိန်တည်းမှာနိုင်ငံတွေကြားပူးပေါင်းဆောင်ရွက်မှုတိုးတက်စေရေးနဲ့နိုင်ငံတကာကုန်သွယ်ရေးအတွက်အခင်းကျင်းသစ်ကိုဖန်တီးနိုင်ဖို့ရည်ရွယ်လုပ်နေတာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။စီမံကိန်းနဲ့ပူးပေါင်းပါဝင်တဲ့နိုင်ငံတွေမှာအခြေခံအဆောက်အုံတိုးတက်အောင်တရုတ်ကကူညီပေးနေတယ်ဆိုပေမဲ့အဲ့ဒီနိုင်ငံတွေအနေနဲ့မြောက်များတဲ့အကျွေးပြိကုံတာကြောင့်ခေတ်သစ်ပိုလန်မှကြီးစီမံကိန်းအပေါ်ဝေဖန်စရာအငင်းပွားစရာတွေလည်းဖြစ်နေတာပါ။ဒါပေမဲ့တရုတ်ကတော့ကောင်းမွန်တဲ့ရည်ရွယ်ချက်နဲ့ဆောင်ရွက်နေတာဖြစ်ပြီးဘယ်သူ့ကိုမှအကျွေးပြိအောင်လုပ်နေတာမဟုတ်ဘူးလို့အကြိမ်ကြိမ်ညှဉ်းဆန်နေပါတယ်။ဘုံဖွံ့ဖြိုးတိုးတက်ရေးနဲ့တာယာဝါပြောရေးအတွက်ကမ္ဘာနိုင်ငံတွေကြားချိတ်ဆက်ပူးပေါင်းဆောင်ရွက်ရေးကိုပြင့်တင်ဖို့လိုအပ်တယ်လို့သမ္မတရှီဂျင်ပင်ကဒီကနေ့မင်ကွန်းနဲ့မှပြောသွားပါတယ်စီပွားရေးဖွံ့ဖြိုးတိုးတက်စေအောင်စီပွားရေးအခွင့်အလမ်းတွေပို့ပြီးဖွံ့ပေးမယ်လို့လည်းကတိပြုသွားပါတယ်။ဒီညီလာခံကိုဒေါ်ဆန်းစုကြည်အပါအဝင်ကမ္ဘာနိုင်ငံပေါင်း30ကျော်ကခေါင်းဆောင်တွေတက်ရောက်နေကြပါတယ်။
American and Jerry Tan and Nangay let out when you did here. She loves a man, Manango Twelve, Nangay, Luquine, Luzanian Sanamu Chinirigo, Lila, Kekapo season Tavare, Milati and Nigani, Toyaneti, Toyama Keys into the Masua Town Shiduri, Yapelumu Posia Causon in it, Tusoma Pichole, American and Jerry Winitanara, Jinja Jetopian Taraba, Tusoyama, the Mananga Democracy, Tunkuji, Pripkatri Sontai, Ninja in it, Muta Pianetimia, Chubamu, Omi, the Cabinaga, Luzanian Sanamune, Luquine, Chatel. ဖြစ်ရှိရေးကိစ္စတွေအာရုံစိုက်ဆွေးနွေးသွားမယ်လို့လည်းဖော်ပြထားပါတယ်ဝန်ကြီးဟေရဲ့အာရှကီးစဉ်ဖြစ်မြန်မာနိုင်ငံဖြစ်ထိုင်းအင်ဒိုနီးရှားဂျပန်နိုင်ငံကိုနိုင်ငံတွေကိုလည်းတွားရောက်မှာပါကီးစဉ်စဖြစ်ရှေ့တွင်ပတ်မှာအင်ဒိုနီးရှားနိုင်ငံကိုတွားရဲခါမှာတော့အစိုးရတာဝန်ရှိသူတွေရပ်ဖွဲ့ပစီတွေလူငယ်ကောင်းဆောင်တွေနဲ့တွေ့မှာဖြစ်ပါတယ်အင်ဒိုနီးရှားနိုင်ငံပြီးထို
ဒီရန်နိုင်ငံကနေဆီးရီးယားနိုင်ငံကိုISအကြမ်းဖက်သမားတွေအတရားဓမ္မခေါ်ဆောင်ပေါင်းတင်ကျွံပြူလာခံခဲ့ရတဲ့ယာစီဒီအမျိုးသမီးတွေရဲ့ကလေးတွေကိုသူတို့ရဲ့လူမှုအတိုင်းဝိုင်းတွေကိုပြန်လက်ခံမယ်လို့ယာစီဒီအမျိုးသမီးတွေနဲ့ISတိုက်ခိုက်ရေးသမားတွေရဲ့တာသမီးတွေကိုလက်ခံတယ်မတင်နှစ်နှစ်ချီအငင်းပွားနေတဲ့ပြဿနာအဆုံးသတ်စေဖို့အခုလိုဆုံးဖြတ်တာဖြစ်တယ်လို့သာသနာကောင်စီရဲ ီဒီအလုံးကိုပြန်လည်ခံမယ်လို့ရာစီဒီအကြီးအကဲကကြေညာချက်ထဲမှာရေးထားပါတယ်ရာစီဒီအမျိုးသမီးတွေကိုဘာသာဒါရီအတိုင်းဝိုင်းနဲ့ပြန်အဝင်ခံမယ်လို့ဒီဘာသာရေးကောင်ဆောင်တွေက2014ခုနှစ်တုန်းကဆုံးဖြတ်ခဲ့ပေမဲ့ IS တိုက်ခိုက်ရေးသမားတွေနဲ့ရထားတဲ့သူတို့ကလေးတွေရဲ့ရှေ့ရီးဟာဒီအရင်တုန်းကမရေမရာဖြစ်နေတာဖြစ်ပါတယ်ရှင
်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကလည်းအခုထုတ်လွှင့်ပေးသွားခဲ့တဲ့သတင်းတွေကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းလွှင့်နေတဲ့အခြေအနေတပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုကဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။အရင်ဆုံးတော့အကျဉ်းသားတွေပြန်လည်ပေးတဲ့သတင်းနဲ့စကြပါတယ်။တိုင်းနယ်ပြည်နယ်အကျဉ်းဆောင်ခုနှစ်ခုကအကျဉ်းသား6000ကျော်ကိုဒီကနေ့မှနိုင်ငံတော်သမ္မတကလွှင့်ရင်းချမ်းသာခွင့်ပေးလိုက်ပြီဖြစ်ပါတယ်။ဒါဟာပြီးခဲ့တဲ့မြန်မာနစ်ဆန်တင်းလေးကအကျဉ်းသား9000ကျော်ကိုသမ္မတလွန်ငင်းခွင့်ပေးခဲ့ပြီးတဲ့နောက်ဒီဧပြီလအတွင်းမှာဒုတိယအကြိမ်မြောက်လွန်ငင်းချမ်းသာခွင့်ပေးလိုက်တာဖြစ်ပါတယ်အခုတစ်ခေါက်မှလည်းနိုင်ငံရေးအကျဉ်းသားလွတ်မြောက်သူဦးရေအနေကျဉ်းသားပါရာဖြစ်ပါတယ်ပြည်သူကတော့ကိုကောင်းဆန်ဟိန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဒီလအတွင်းနိုင်ငံတော်သမ္မတရဲ့ဒုတိယအကြိမ်လွန်ငင်းချမ်းသာခွင့်ထုတ်ပြန်ခဲ့တာမှာတိုင်းနယ်ပြည်နယ်ခုနှစ်ကူကအကျဉ်းသား6000ကျော်ကိုလွန်ငင်းခွင့်ပေးလိုက်တာပါအခုတစ်ခါလူငင်းချမ်းသာခွင့်ပေးတာနဲ့ပတ်သက်ပြီးနိုင်ငံတော်သမ္မတရုံးကပြောရေးဆိုခွင့်ရှိသူဦးစောတိကအခုလိုပြောပါရယ
်အခုဒီနေ့ပြန်လို့တာကကျွန်တော်တို့ကချင်ပြည်နယ်၊ကယားပြည်နယ်၊ကရင်ပြည်နယ်၊စကိုင်းတိုင်း၊နှောက်တနင်္သာရီတိုင်းဒေသကြီး၊ပဲခူးတိုင်း၊မကွေးတိုင်း၊ကြီးနယ်တိုင်းခုနှစ်ခုကအဖွဲ့ရယ်အဲဒီအဖွဲ့ကိုပြန်စည်းစိမ်းပြီးတော့6948ဒီနေ့ပြန်လို့နောက်တစ်လုံးလည်းကျွန်တော်တို့အောက်ပိုင်းမှာရှိတဲ့အကျဉ်းထောင်တွေနဲ့အကျဉ်းကျနေတဲ့ဟိုအခွင့်အရေးပြန်လုပ်ဖို့ဟိုကျွန်တော်တို့ပြန်လုပ်တာအဓိကအဖြစ်ပေါ့နော်ဟိုဘုရားစေဝါပုံမှန်59လောက်ရလောက်ရအဲခိုင်ဆောင်မှုနောက်တစ်ခုကဘုရားစေဝါ30လောက်မှုပုံမှန်16ဒါနဲ့ပတ်သက်လို့ဟိုကျဉ်းကျကန်နေတဲ့သူတွေအဲ့ဒါကြီးဦးစားပေးပြီးလုပ်ပါတယ်နောက်အခုကျွန်တော်တို့ပြန်ပြီးလုပ်နေတဲ့ချို့ဟို CEO အခွင့်အရေးပေါ့တိုင်းသားလေးနိုင်ငံဖွဲ့ပြီးကျွန်တော်တို့သမရနဲ့တာဝန်ရှိသူတွေအကျဉ်းအကျဉ်းတော်တွေမှာကြာကန်နေတဲ့သူတို့တပ်ဖွဲ့ဝင်တွေကျန်လို့ပြုတင်ကြတာအခွင့်အသုံးမရှိဘူး။အဲဒီအခွင့်အရေးလည်းကျွန်တော်တို့ကျန်လို့ဖို့ရှိတယ်။နောက်ဟိုတချို့နိုင်ငံရေးနဲ့ပတ်သက်တဲ့ဟာလေးကိုပြောတာရှိတယ်။အဲဒီလည်းကျွန်တော်တို့ကျန်လို့ဖို့ရှိပါတယ်
။ပြီးခဲ့တဲ့မြန်မာနှစ်ဆက်တည်းနေ့ကလည်းအကျဉ်းသား9000ကျော်ကိုတမသားကလူငင်းချမ်းသာခွင့်ပေးခဲ့တာကြောင့်ဒီကြိမ်ဟာဧပြီလအတွင်းဒုတိယကြိမ်မှာဖြစ်ပါတယ်။မကြာခင်မှာတတိယအကြိမ်လူငင်းချမ်းသာခွင့်ထပ်ပေးဖို့ရှိတယ်လို့လည်းဦးစောတီကပြောပါတယ်။သမတရဲ့လူငင်းချမ်းသာခွင့်တစ်ခုစလုံးမှာမွေးရည်ဆေးနဲ့ထောင်ချခင်ထားရသူတွေအများစုပါဝင်တာဖြစ်ပါတယ်။နှစ်ဆက်တည်းနေ့ကလူငင်းတဲမှာတော့နိုင်ငံရေးအကျဉ်းသား2ဦးသာပါဝင်ပြီးဒီကနေ့လူငင်းတဲမှာတော့နိုင်ငံရေးအကျဉ်းသား3ဦးပါဝင်ပါတယ်။ဒီ3ဦးထဲမှာပြီးခဲ့တဲ့ဒီဇင်ဘာလကကချင်ပြည်နယ်အတွင်းဒုက္ခသည်အရေးဦးဆောင်ဆန္ဒပြခဲ့ကြတဲ့ကိုလွန်ဆောင်နဲ့ကိုစောတဲတို့2ဦးလည်းပါဝင်ပါတယ်။သမတရဲ့လူငင်းချမ်းသာခွင့်နဲ့တလအတွင်းအကျဉ်းသား1000ကျော်ကျော်လူငင်းခွင့်ရတဲ့အထဲမှာနိုင်ငံရေးအကျဉ်းသားကတော့စေကနဲ့တော့ပါဝင်မှုမရှိတဲ့ပေါ့နိုင်ငံရေးအကျဉ်းသားဟောင်းတွေနဲ့နိုင်ငံရေးအကျဉ်းသားတွေကိုကူညီပေးနေသူတွေကဝေဖန်နေကြတာပါတတိယအကျဉ်းလူငင်းချမ်းသာခွင့်ထဲမှာတော့နိုင်ငံရေးအကျဉ်းသားတွေအကုန်လုံးလွတ်မြောက်လာဖို့မျှော်လင့်တယ်လို့
ငယ်ရဲ့အကျဉ်းသားကုညီစားတော်ရေးအတင်းအေဘီဘီကကိုအောင်မြို့ကကုလို့ပြောပါရယ်ဟိုအခုကကတိုင်းပြည်နယ်ခုနှစ်ခုကဆိုတာလေဟိုတတိယရခေါ်ကြလို့ရှိရင်နောက်ကျန်ခဲ့တဲ့တိုင်းပြည်ကဟိုသူတွေကိုလည်းလွတ်မယ်အဲပြီးခဲ့ကြတော့ဒီဟိုတောင်ဟာတိုင်းနယ်နဲ့ငယ်အတွက်ဒီလုံးဆူကတောင်ဟာရဲ့အဲနိုင်ငံတွေရှိတယ်ပြီးခဲ့ကြတော့နိုင်ငံရေးရတိုင်းနယ်ဟာတွေရှိတယ်ဒီလိုတွေကိုလည်း အကုန်လုံးပါလာဖို့ကျွန်တော်အနေနဲ့ပြောနေတယ်အကုန်လုံးကိုလည်းဆင်းရဲမရှိခုပေးပါလို့လည်းပြောနေတယ်နိုင်ငံရေးကျန်းသားတွေကကျွန်တော်တို့ဒီဒီတိုင်းပြည်ကိုပြည်သူလူထုဒုက္ခပေးနေသူတွေမဟုတ်ဘူးတိုင်းပြည်ပြည်သူတော်လည်းအကုန်လုံးဒီချက်ကိုတုံးလုံးလောက်ကန်ရင်းနဲ့ဟိုအန္တရာယ်ဖွဲ့စည်းရတဲ့အပြင်သဘောထားချင်းမတူတဲ့အခါမှာပါတီဆင်းရဲခံရသူတွေဖြစ်တယ်ဒါကြောင့်မို့ဒီလူတွေကိုအမြန်ဆုံးလွတ်ပေးနေတယ်လို့လည်းနောက်တစ်ချိန်မှာအားလုံးကိုဆင်းရဲမှုပါလာလိမ့်မယ်လို့လည်းပြောနေတယ်သူပြောပါလို့လည်းနောက်ဆုံးလို့လည်း
မြန်မာနိုင်ငံမှာအချင်းတောင်နဲ့အချင်းသားမျှတမှုမရှိဘူးဆိုတဲ့ဝေဖန်ပြောဆိုမှုတွေရှိနေသလိုအချင်းတောင်တွင်ကြက်တဲမှုတွေကိုဖြေရှင်းမှုအတွက်အချင်းတောင်တွင်ပြုပြင်ပြောင်းလဲမှုတွေလုပ်သွားဖို့တိုက်တွန်းပြောဆိုမှုတွေလည်းရှိနေတာပါမြန်မာနိုင်ငံအချင်းဥစည်းထံတော်ဒုတိယညွှန်ကြားရေးမှူးဦးမင်းထွန်းစိုးကတော့နောက်ထပ်အချင်းတောင်တစ်ခုနဲ့အချုပ်တစ်ခုတိုးချဲ့ဆောင်ရွက်ဖို့ရှိနေကြောင်းပြောပါတယ
်ဟိုအဲ့ဒါမှာဆောင်နေတာမှာဘွေးထောင်နဲ့တထုံထောင်ဆောင်နေတာပဲနောက်တစ်ခုကတော့ဖကန်အချုပ်ထောင်ထောက်နေစေပါဗျာအဲ့ဒီဟာကိုပြောတာပါဗျာ
ပြီးခဲ့တဲ့ရပိုင်းကအချင်းတော်တချို့ကအချင်းသားတွေအနေနဲ့လူငင်းချင်းသာကွေးတဲ့မပါတဲ့အပေါ်စုပူစနတ်တရာတွေရှိခဲ့တာပါတတိယအချင်းလူငင်းချင်းသာကွေးပြီးမဲ့အထင်းမှာတော့အချင်းကြက်ခံနေရတဲ့တဲမန်းလဲတဲ့ကင်တွေလည်းလွတ်တင်လွတ်ထိုက်သူတွေလွတ်ပြီးမယ်လို့နိုင်ငံတော်သမ္မတရုံးပြောရေးဆိုခွင့်ရှိသူကပြောပါတယ်ခင်ဗျာ
သမ္မတကအချင်းသားတွေကိုဒီကနေ့မှလူငင်းချင်းသာကွေးပေးလိုက်တာနဲ့ပတ်သက်ပြီးတော့ကိုကောင်းဆန်ဟိန်ရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ကချင်ပြည်နယ်ဘက်ကသတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်ကချင်လူသားချင်းစာနာမှုကော်မတီ KHCC နဲ့အမျိုးသားပြည်နယ်တင်းမြတ်ရေးနဲ့ညီညာရေးကော်မတီ NRPC တို့တွဲဆုံပြီးတော့ကချင်ပြည်နယ်ကစစ်ပေးရှောင်နေနေရပြန်နိုင်ရေးအတွက်ဒီနေ့မှာဆွေးနွေးခဲ့ကြပါတယ်တမတော်အနေနဲ့တိုင်းရင်းသားဒေသတွေမှာဆွေးရှင်လျှော့ပြီးတော့ညီညာရေးတည်ဆောက်မှသာစစ်ပေးရှောင်နေနေရအမြန်ပြန်နိုင်လိမ့်မယ်လို့လည်းကချင်ဖွဲ့ကပြောပါတယ်ဒီအကြောင်းကတော့ဗီမြန်မာပိုင်းသတင်းတော့ကိုထောင်ခန်းကသတင်းပေးပို့ထားပါတယ်ဗျာ
မြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေကြောင့်နေရစွက်ကထွက်ပြေးခဲ့ရတဲ့စစ်ပေးဒုက္ခသည်တွေဂွန်ကြီးကရှိရှိဘေကင်းလုံခြုံစွာနေရပြန်နိုင်ရေးပြည်စင်ဆောင်ရွက်တဲ့အနေနဲ့ကချင်လူသားချင်းစာနာမှုကော်မတီ KCC နဲ့အမျိုးသားပြည်လည်တင့်မြေရေးကော်မတီ NRPC တို့ဒီကနေ့မနက်ပိုင်းကနေပြည်တော်မှာတွေ့ဆုံခဲ့ကြတာပါဒီဆူနီရာနဲ့ပတ်သက်လို့မြို့သားပြန်လည်တင့်မြင့်ရင်းနဲ့ငင်းငင်းရေးကော်မတီ NRPC အဖွဲ့ဝင်ဦးထွန်းလုံးက
ဒီစီမေးချောင်းရင်းရဆုံးမှာရတဲ့ပြည်သူတွေအတွက်ဒီဥသာချင်းစာနာပရိုဂရမ်ကိုဆက်ရအောင်ဒီလိုမျိုးနေနိုင်လို့ပဲဒီလိုကဆောင်ရွက်ပေးရှိပါတယ်ဒီနေ့ဆူနီရာမှာဒါကဒီနေ့အတွက်မှာနေရဆုံးပါတဲ့ IDPA နေနဲ့ဒီကောင်းလို့နေရဖို့ကျွန်တော်တို့ကရှိရှိနဲ့ဘေးကင်းလို့ဆိုတာပြန်လည်ဒေသနေနိုင်နိုင်ဖို့IDP ကဘရော့ဒ်ဝါနေတဲ့လူသားချင်းစာနာပို့ထားတဲ့ပုံစံတွေပြနိုင်ဖို့ IDP စကားတွေပြင်းနေတဲ့ပုံစံတွေပြတာလို့ဒီလိုရှင်းပြမှာဖြစ်ပါတယ် IDP အရေးကြီးတာလည်းဒီနေ့တိုင်းပြဆင်မှာတောင်ချင်းဒီလူသားချင်းပြင်းရမယ်ဆောင်ရွက်ပေးရမယ်လုပ်ငန်းပြချက်ပြည့်တယ်ဆိုတာအားလုံးနဲ့အတိအကျဖြစ်ပါတယ်နောက်ပြန်ပြည့်ရည်ကောင်းတော်လေးနဲ့လူတော်ပေးဆောင်နိုင်ရမှာဒီလူကြီးမှုတည်ဆောက်မှုတွေနိုင်ငံမှာဒီထောက်ချင်းနိုင်မှုIDP
ရဲ့ဒီရတဲ့ငွေကြေးကိုစနစ်တကျဆောင်ရွက်နိုင်ဖို့ NRPP ကဆောင်ရွက်ပေးရတာဖြစ်ပါတယ်။စစ်ပေးဆောင် IDP တွေနေရပြန်ပို့နိုင်မှုမှာတက်မတော်အနေနဲ့တိုင်းနာဒေသတွေမှာဆွေးရှင်လျှော့ချပြီးငင်းငယ်ကြီးတခြားဖို့လိုအပ်တယ်လို့ကချင်လူသားချင်းစာနာမှုကော်မတီဥက္ကဋ္ဌဒေါက်တာကလန်းဆွန်ဆန်ကပြောပါတယ
်။ IDP ရဲ့ဒီရတဲ့ငွေကြေးစာနာဆွေးရှင်ကြံကြားဆောင်ရွက်နေတဲ့ပြည်သူတမ်းတော်ကလည်းတိုင်းနာပေါ်မှာယုံကြည်စွာချင်းအမြင်ရှိနေတော့ပါလေ။တိုင်းနာဒေသကတော့စစ်ရှင်ချော့ဒီ IDP နဲ့ယုံကြည်မှုရှိတဲ့ဖြစ်တယ်။ဒီကိစ္စဆောင်ရှိတော့ကြည့်ရတဲ့စံဒီဖောက်ချင်းကိုသူဒီသားမှဆုံးပါလေ။ငင်းချင်ရေးငင်းချင်ရေးဒီဆောင်မှုငင်းချမ်းမှုဒီဆောင်ရေးပဲလုံးဆောင်နေတာက IDP နဲ့တည်းရအခြေအနေတို့ကိုအခုချင်းတို့တော့ပြန်အောင်ပြန်စွာဆောင်ရည်နေတာဖြစ်ပါလေ။
မြန်မာတက်မတော်ကလေးလတာတစ်ဖက်သက်အပြည့်ရဲ့စေချောင်းကြီးညာခဲ့တဲ့2018ခုနှစ်ဒီဇင်ဘာနောက်ပိုင်းကစလို့ကချင်စစ်ဆောင်တွေနေရပြန်နိုင်ရေးအတွက်အစိုးရရဲ့အမျိုးသားပြန်လည်တင့်မြင့်ရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC နဲ့ကချင်လွတ်လပ်ရေးအဖွဲ့ KIO ကြားမှာဆွေးနွေးကြတာစတင်ခဲ့တာပါ Dini Sobai Maro, Waimo Mune, Nansan and Giaga, Sisham Midadu Neselao, Louis Dia Joha, Niepian Ajabi, Nyavana Sitana Joga, Manchili Nari Pawin, Luadari Kuni Bigare, Bigere, Febuai Larunga, KCCNE, and ABC Tawin Shidu Twisomi, Nauta Tokari, Niepianai, Suni Gejabadire. Yamatamarone, Kian Iruha, Nasa Kunima, the Jovian Taibwe Pilara, Akunesu, Quananicho Lavari, Taibwejang, Mijina, Mugon, Pamoruma, Sibishan Scanning Pulling Tabi, Sibishan Trinjoti, Kolo Niavarekmia.
The chain Sibishan in Yapian, I bought an Ibido Madigni, Sunu Gaja and a Pata Pido, Vidrinaku Town Camp Pabia Pibare. American Yuka Buena sign at the Rainbow Gum, Chagama, Piobiabu, Shibare, Gu, you know, La Messenina, Dia Lila, Season Masunima, Changago, TP Jamarakmia.
ဒီကနေ့ဒီကြရဲ့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်တောင်းဆန်းစုကြည်နဲ့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောင်လိုင်းတို့ဟာဒီရဲ့ပိုင်းတွင်းမှာမြန်မာအင်ဂျင်ကပအင်အားကြီးတယောက်နိုင်ငံကိုတွားရောက်ခဲ့ကြပါတယ်ဒီခီးစဉ်ကနေမြန်မာနိုင်ငံအတွက်ဘလို့အကျိုးရှိနိုင်ပါသလဲတရုတ်မြန်မာစစ်တပ်ရဲ့ကဘယ်လမ်းကြောင်းကိုဦးတည်နေသလဲစနေနေ့ညတိုင်းလေလိုင်းစီစဉ် tin pi pu nai galo Facebook sa myna paw ma le yee ta tha nai ma le view myma bai phone number ka do 1-239-382-5555 le phit pyo email le sa ka do bamis@voanews.com phit ba de pa win swin ni min myet me taw ta shin ni ko chu sa ba de shin
တော်ရရှိနေနေကျွန်တော်တို့ရဲ့ဒိုင်ရိုက်လိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ကြပါတယ် VOA မြန်မာပိုင်းကနေတောက်ချာနေနေခင်သတင်းတွေကိုဆက်ပြီးတော့အံလွန့်ပေးနေပါတယ်အခုတော့2020အမေရိကန်သမရွေးကောက်ပွဲနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်2020အမေရိကန်သမရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မဲ့အကြောင်းဒုသမဟောင်းဂျိုးဘိုင်ဒန်ကခြားသမားနေမှာထည့်ဝင်ကြေညာလိုက်ပါတယ်ဒီမိုကရက်ပါတီဘက်ကဝင်ရောက်ရှင်ပြိုင်မဲ့သမရကိုယ်စားလှယ်လောင်း20ရှိရဲ့အထဲလူလူစစ်တမ်းတွေအရဘိုင်ဒန်ဟာထိတ်ဆုံးမှရှိနေပါတယ်ဒါပေမဲ့အရင်ကသမရရွေးကောက်ပွဲနှစ်ချိန်ဝင်ရောက်ခဲ့ပြီးမအောင်မမြင်ဖြစ်ခဲ့တာအသက်ကြီးလွန်နေတာအပြင်သူ့ရဲ့ policy တွေအပေါ်မေးခွန်းထုတ်စရာတွေရှိနေတာကြောင့်သူ့အနေနဲ့လူငယ်မဲဆန္ဒရှင်တွေနဲ့မတူညီတဲ့လူမျိုးစုနောက်ခံတွေနဲ့နိုင်ငံရေးယူဆတွေပုံမပါဝင်လာနေတဲ့ဒီမိုကရက်တစ်ပါတီအတွင်းလုံလောက်တဲ့ထောက်ခံမှုရနိုင်ပါမလားဆိုတဲ့အစိုးရမှုတွေလည်းရှိနေပါတယ်ဒီကြောင့်ကတော့ VOA သတင်းနောက်ဂျင်မလုံးသတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကတင်ပြပေးမှာဖြစ်ပါတယ်ဗျာ
We are in the battle for the soul of this nation
တိုင်းပြည်ရှင်သန်နေထိုင်ရေးအတွက်ကျွန်တော်တို့တိုက်ပွဲဝင်နေတာပါအ
ဲ့ဒီလိုအွန်လိုင်းကနေဗီဒီယိုနဲ့ကြေညာပြီး2020သမရရွေးကောက်ပွဲကိုခြေစုံပြစ်ဝင်ရောက်လာတဲ့ဒုသမ္မတဂျိုးဘိုင်ဒန်ဟာသမ္မတဒေါ်နယ်ထရန့်ကိုလည်းတိုက်ခိုက်ပြောကြားခဲ့ပါတယ
် But if we give Donald Trump 8 years in the White House he will forever and fundamentally
ဒေါ်နယ်ထရန့်ကိုအင်ဂျီတော်မှာရှင်းလင်းနေဝင်ပေးလိုက်ရင်ကျွန်တော်တို့တိုင်းပြည်ရဲ့ပုံမှန်သဏ္ဍာန်နဲ့ကျွန်တော်တို့ဘယ်လိုလူဖြစ်တယ်ဆိုတာတွေလုံးဝပြောင်းလဲသွားနိုင်တာကြောင့်ဒါကိုကျွန်တော်ဘေးကနေဒီတိုင်းရှက်ကြည့်မနေနိုင်ပါဘူ
းသမ္မတထရန့်အကြီးအကျယ်ဝေဖန်ခံနေရတဲ့ဗာဂျီးနီးယားပြည်နယ်ရှာလော့ဗဲလ်မှာ2018ခုနှစ်ကဖြစ်သွားတဲ့လူပြူကြီးဆိုးရေးဝါဒီတွေနဲ့အဲ့ဒါကိုစန့်ကျင်သူတွေအကြမ်းဖက်မှုတွေဖြစ်ပေါ်ခဲ့တဲ့ကိစ္စကိုဘိုင်ဒန်ကသူ့ဗီဒီယိုထဲမှာအလေးပေးပြောဆိုထားပါတယ်။အဲ့ဒီဖြစ်စဉ်အတွင်းနှစ်ဖက်စလုံးမှာလူတော်လူကောင်းတွေပါဝင်ခဲ့ကြောင်းသမ္မတထရန့်ကပြောခဲ့တာပါ။ပြီးခဲ့တဲ့လကဝါရှင်တန်ဒီစီမှာကျင်းပတဲ့အခမ်းအနားတစ်ခုအတွင်းသူ့အနေနဲ့ရွေးကောက်ပွဲမှာဝင်ပြိုင်ဖို့မိသားသမားများအဖွဲ့ကဘိုင်ဒန်ကိုတိုက်တွန်းခဲ့ကြပါတယ်။သုံးချိန်မြောက်သမ္မတလောင်းအဖြစ်ရှင်ပြိုင်တာမှာတော့ဘိုင်ဒန်ဟာအများစုကထောက်ခံတဲ့သူအဖြစ်ဝင်လာခြင်းဖြစ်တယ်လို့သူတေသီဂျင်ကက်စလာကပြောပါတယ
်။ He's a front runner. He's not a super strong front runner the way Hillary Clinton was where it felt like
သူကရှေ့ဆုံးမှာရှာပါတယ်။သူက Hillary Clinton လို့အစကတည်းကရှေ့ကနေတိတိကျကျဦးဆောင်နေတာမျိုးတော့မဟုတ်ပါဘူး။ဒါပေမဲ့သူကရှေ့ကနေထိုက်တန်စွာဦးဆောင်နေတယ်လို့ကျွန်တော်ထင်တယ်။လူလူကြားမှာသူ့ကိုတကယ်နှစ်သက်ထောက်ခံသူတွေရှိနေတယ်လို့ Donald Trump ကိုအနိုင်ရလိမ့်မယ်လို့ယူဆနေကြပါတယ်။
လူငယ်အများစုပါဝင်ပြီးမတူညီတဲ့လူမျိုးစုနဲ့နိုင်ငံရေးအယူအဆရှိသူမဲဆန္ဒရှင်အများစုရဲ့ထောက်ခံမှုရနိုင်ဖို့ကြိုးစားနေကြတဲ့အမျိုးသမီးနဲ့လူနည်းစုတွေပါဝင်တဲ့များပြားလာတဲ့ဒီမိုကရက်သမ္မတလောင်းတွေနဲ့ဘိုင်ဒန်ရင်ဆိုင်ရမှာလို့သူတေသီမက်ဒက်လက်ကပြောပါတယ
် Field is so sprawling and it's so such an interesting and dynamic
ရှင်ပြန်မယ်ခွင့်ကကျေပြန်လွန်နေပြီးဥမလင်းလင်းပြောရမယ်ဆိုတော့ အနေရနိုင်လောက်တဲ့အားကောင်းတဲ့ကုစင်လောင်းတွေပါနေတာလည်းတွေ့ပါတယ
်လူတွေကိုထိတွေ့ဆက်ဆံတဲ့သူ့ရဲ့အမှုအကျင့်ကြောင့်အမျိုးသမီးတွေဘက်ကလိန်ပိုင်းဆိုင်ရာမဖွဲ့မရဆက်ဆံတယ်ဆိုတော့ဝေဖန်မှုတွေလည်းမကြသေးခင်သတင်းပတ်တွေအတွင်းဂျိုးဘိုင်ဒန်ရင်ဆိုင်ခဲ့ရပါတယ်ဒီမိုကရက်အများအပြားကတော့ဂျိုးဘိုင်ဒန်ဟာအလဲအလဝါဒီသမားလို့ရှုမြင်ကြပြီးသမရဘာရကိုဘားမားလက်အောက်မှာဒုသမရအဖြစ်တာဝန်ထမ်းဆောင်ခဲ့မှုတဲ့အတွေ့အကြုံကတိုးတက်တဲ့အယူဆရှိသူတွေရဲ့ထောက်ခံမှုကိုရစေနိုင်မယ်လို့ယူဆနေကြပါတယ်
Now everybody asks, you know, what kind of Democrat? I'm an Obama Biden Democrat, man. I'm proud of
it. Yeah, ခင်ဗျာဘလို့ဒီမိုကရက်မျိုးလဲလို့မေးကြလို့ရှိပါတယ်ကျွန်တော်ဟာ Obama Biden Democrat ပါဒီအတွက်လည်းကျွန်တော်ဂုဏ်ယူပါတယ
်ရှေ့ကပြေးနေတဲ့ကိုယ်စားလှယ်လောင်းတူအနေနဲ့ Biden ဟာတိုက်ခိုက်မှုတွေခံရနိုင်တယ်လို့သူတေတီ Jim Kessler ကပြောပါတယ
် He will immediately face a lot of attacks because he is the candidate that people feel like other candidates feel like I need
ဒါဆိုကိုယ်စားလှယ်လောင်းတွေကလည်းသူ့ကိုငါတို့တိုက်ခိုက်ရမယ်ဆိုတော့ယူဆနဲ့ဝိုင်းတိုက်ခိုက်တာကိုခံရမှာတော့သိကြပါတယ
်။တမရထွန်းကလည်း Twitter လူမှုကွန်ရက်ကတစ်ဆင့် Sleepy Joe လို့သူ့ကိုတင်စားခေါ်ဆိုပြီး Biden ရွက်ောက်ပွဲဝင်ပြိုင်မှာကိုကြိုဆိုလိုက်ပါတယ်။အသက်86နှစ်ရှိပြီဖြစ်တဲ့ Biden ကလာမယ့်နှစ်ရွက်ောက်ပွဲမှာတမရထွန်းကိုဖြိုချနိုင်သူဟာသူသားဖြစ်တယ်ဆိုတဲ့ view ဟာကိုချမှတ်ဆောင်ရွက်နေပုံရကြောင်းလေ့လာသူတွေကသုံးသပ်ပြောဆိုနေကြပါတယ်ခင်ဗျာ
။ကိုဇော်ဝန်းနိုင်ပြောပြသွားတာဖြစ်ပါတယ်။VOA မြန်မာပိုင်းကနေတောက်ချနေညနေခင်းသတင်းတွေကို line to meter 16 နဲ့ 25 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေရပါကျွန်တော်တို့အခုအတန်လွင့်ပြီးပြီးချင်းမှာပဲ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်ကိုညနေ 9:00 ကနေ 9:00 ခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် Asia Set ဂျိုလူနဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ခင်ဗျာကူတော်သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတက်လက်ရှင်းညာပြီးမှဖြစ်ပါခင်ဗျာ
ဆက်ကလုံးမွန်နန်ကနေတာမနေ့နောက်မှမှာပဲမိုဇမ်ဘစ်နိုင်ငံမြောက်ပိုင်းကိုဝင်ရောက်တက်ခတ်ပါတယ်မွန်နန်တန်တင်မယ်လို့ခမန့်ထားတဲ့ဒေသကလူပေါင်း3000လောက်ကိုတော့ကြိုတင်ပြီးတော့ဘေးလွတ်ရာပြောင်းရွှေ့ပေးထားတဲ့အကြောင်းလဲအရေးပေါ်ကိစ္စရေးတာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါအထက်ကဘုံကွက်တက်ခတ်မှုတွေကြောင့်လူပေါင်းရာနဲ့ချီတည်ဆုံးခဲ့ရတဲ့တရီလင်္ကာနိုင်ငံမှာအစ္စလမ်ဘာသာဝင်တွေတောက်ချန်တဲ့ဝိပုဝဲတွေနိုင်ငံတော်ကပလီနီနာမှာလုံခြုံရေးထောင်နဲ့ချီချတာပါတယ်မွတ်စလင်ဆွေရောက်တဲ့တက်ခိုင်မှုကိုလက်တုံပြန်မှာဆိုရင်လည်းကြောင့်ဒီနေ့တောက်ချန်တဲ့ဝိပုပွဲကိုမတက်တဲ့မွတ်စလင်တွေလည်းတော်တော်များရှိခဲ့တာပါမြောက်ကိုရီးယားကောင်းဆောင်ကင်ချွန်ကရုရှားနိုင်ငံဗလာဒီဗော့စတော့မြို့မှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံပြီးတဲ့နောက်ဒီနေ့ခီးစဉ်ကိုအဆုံးသတ်ပြီးမြောက်ကိုရီးယားကိုပြန်သွားပါတယ်မပြန်ခင်အစောပိုင်းတွင်မှာတော့စစ်တွင်းကြာဆုံးသူတွေရဲ့အထိတ်မှတ်နေရာကိုတွေ့ရောက်ပြီးတော့လမ်းသူပန်းဝေးချခဲ့တာပါ2016ခုနှစ်တုန်းကမြောက်ကိုရီးယားမှာဖမ်းဆီးခံရပြီးနောက်တနည်းကြော်ကြာထိမ့်သိမ်းခံရတဲ့ကောလိပ်ကျောင်းသားအော်တိုဝမ်ဘီယာကိုစစ်ကုသစရိတ်ဖြင့်မြောက်ကိုရီးယားကအမေရိကန်ဒေါ်လာ2,000တောင်းခံခဲ့တဲ့အကြောင်းဝါရှင်တန်ပို့သတင်းစာကဖော်ပြလိုက်ပါတယ်။ဒါ၄လမင်းမျိုးနေချင်းအမေရိကန်ကိုပြန်ပို့ပေးဖို့စီစဉ်ရမှာလွှတ်ပြောင်းလက်ခံမှုအဓိကတာဝန်ယူခဲ့ရတဲ့အမေရိကန်အရာရှိကစစ်ကုသစရိတ်ဒေါ်လာ2,000ပေးဖို့သမ္မတထရန့်ရဲ့ညွှန်ကြားချက်အရလက်မှတ်ထိုးသဘောတူရတာဖြစ်ကြောင်းလည်းနှိစက်သူတွေကိုကူကားပြီးတော့သတင်းကဖော်ပြထားတာပါ။နောက်ပိုင်းအမေရိကန်မှာတည်သွားတဲ့ဝမ်ဘီယာအတွက်ကျန်းမာရေးစည်းကိုတော့အမေရိကန်ဗန်ဒါရေးဝန်ကြီးဌာနထံတောင်းခံတယ်လို့ဆိုပေမဲ့ပြင်းပြဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး
။သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လို့ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Cornelius Chandra ဖြစ်ပါတယ်။ VOA American အတန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ 6:00 ခွဲကနေ 9:00 ထိ line လို့ meter 16 နဲ့25ရုပ်ကနေအတန်လွန့်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပ
This program has come to you from the Voice of America, Washington.
Thank you. From Washington, this